ဂျပန်နိုင်ငံမှာနျူကလ িয়ার ဓာတ်ပေါင်းဖို့ရဆက်ပြီးထားမယ်အစီအစဉ်ကိုအစိုးရကအကြံပေးနေမှာချမှတ်လိုက်ပါတယ်။လက်ရှိဓာတ်ပေါင်းဖို့ဟောင်းတွေနေရာမှာအစ်တစ်ကိုအစားထိုးဖို့နဲ့နောက်ထပ်ဓာတ်ပေါင်းဖို့အစ်တစ်တွေထပ်ပြီးဆောက်လုပ်ဖို့လည်းပါဝင်ပါတယ်။ဒါဟာဖုကူရှိမားနျူကလ িয়ার ဓာတ်ပိဆိုင်ကိုပျက်စီးမှုကြောင့်အန္တရာယ်ကြုံခဲ့ရတဲ့ဂျပန်နိုင်ငံအတွက်အနည်းငယ်ဆိုင်ထောက်လုပ်မှုရပ်ဆိုင်မှုစီစဉ်ခဲ့ရကနေအခုအဓိကအပြောင်းအလဲကြီးတစ်ခုလုပ်လိုက်တာပါ။ကမ္ဘာတစ်လွှားလုံစားစီရှားပါမှုနဲ့ရင်ဆိုင်နေရပြီးတော့ကုန်စည်နှုန်းကြီးမြင့်လာတဲ့ဖန်လွှင်တန်းကိုထုတ်လွှင့်မှုတွေ short ချဖို့အတွက်ဖိအားပေးမှုတွေတိုးလာတဲ့အတွက်နျူကလ িয়ার စွမ်းအင်ထုတ်လွှင့်ရေးကိုပြန်ပြီးစဖို့အတွက်ဂျပန်ခေါင်းဆောင်တွေဆုံးဖြတ်ကြတာဖြစ်ပါတယ်။အခုချက်တပရင်းတွေထုတ်ပြန်လိုက်တဲ့ကြေညာချက်အရဂျပန်နိုင်ငံဟာလက်ရှိဓာတ်ပေါင်းဖို့တွေကိုအတက်နိုင်ဆုံးများများသုံးမှာဖြစ်တယ်လို့သူတို့ကအသုံးပြုနိုင်တဲ့တက်တန်းတွေကိုလည်းအနှစ်60ကျော်သုံးနိုင်အောင်လုပ်ဖို့ဖြစ်ပါတယ်။ဂျပန်အစိုးရကခင်မီအစ်စ်မြန်ဓာတ်ပေါင်းမှုအစ်စ်တိဆောက်ဖို့ပါလုပ်မယ်လို့လည်းပြောပါတယ်။ဂျပန်ကဓာတ်ပေါင်းမှုအများစုကတက်တန်းအနှစ်30ကျော်နေပါပြီ။၄ခုကအနှစ်40ကျော်နေပြီဖြစ်ပြီးသူတို့ကိုအသုံးပြုခွင့်တော့ချထားပြီးဖြစ်ပါတယ်။အခုထုတ်ပြန်တဲ့မူဝါဒအတိအရဓာတ်ပေါင်းမှု20လောက်တဲ့အစ်မြန်ဓာတ်ပေါင်းမှုတွေနဲ့အစားထိုးလှုပ်ဆောင်တော့မှာဖြစ်ပါတယ်။ဂျပန်ဝန်ကြီးချုပ်ဖူကိုရှိမဖူမီယိုကီရှိတာကတော့သူ့ရဲ့မူဝါဒကိုကက်ဘိနက်အဖွဲ့အတည်ပြုချက်ရယူမှာဖြစ်ပြီးတော့လိုအပ်တဲ့ဥပဒေတွေပြဋ္ဌာန်းဖို့အတွက်လွှတ်တော်ကိုတင်သွင်းမယ်လို့ပြောပါတယ်။